တရုတ်အုပ်ချုပ်ရေးအပေါ်တိဘက်လူမျိုးတွေပုံကံအောင်ကြွားမှုစတင်တဲ့နေ့၅၈နှစ်ပြည့်အထိမ်းအမှတ်ပွဲတွေကိုကမ္ဘာတဝန်းကတိဘက်လူမျိုးတွေဆင်နွှဲနေကြချိန်မှာပဲတိဘက်ဘာသာရေးခေါင်းဆောင်ဖုန်းတော်ကြီးဒလိုင်းလာမာရဲ့တိဘက်ခွဲထွက်ရေးလှုပ်ရှားမှုတွေကိုလုံးဝနှိမ်နှင်းသွားမယ်လို့တရုတ်အစိုးရကပြောလိုက်ပါတယ် ခွဲထွက်ရေးဝါဒကိုလက်မခံဘူးဆိုတာတရုတ်အစိုးရကပြက်ပြက်တတပြတမှာဖြစ်တယ်လို့တိဘက်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသအကြီးအကဲကပြောခဲ့တာပါဖုန်းတော်ကြီးဒလိုင်းလာမဟာခွဲထွက်ရေးကြိုးပမ်းနေတဲ့အန္တရာယ်ရှိသူလို့တရုတ်ကသတ်မှတ်ထားတာပါနိုဘယ်ငြိမ်းချမ်းရေးဆုရှင်ဖုန်းတော်ကြီးဒလိုင်းလာမကတော့တိဘက်ဒေသအတွက်စစ်မှန်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့သာလိုလားပြီးတော့အ ရောက်သိမ့်ပိုင်မှုကိုစန့်ကျင်ခဲ့တဲ့အုံကြွားမှုအထိမ်းအမှတ်နှစ်ပတ်လည်ပွဲတွေကိုပြပရောက်ဒီဘက်အစိုးရရုံးဆိုင်ရာအိန္ဒိယနိုင်ငံဒါရာဆလမ်မြို့မှာလည်းကျင်းပခဲ့ပါရရှင်။